ဒီရနိုင်ငံမှာရ30ကြာပြည့်ခဲ့ရစရင်နဲ့မြို့တွေကိုဝိုင်းထားတာရုပ်သိမ်းရေးကုလသမဂ္ဂလူကျင်းကောင်စီဆုံးဖြတ်ချက်မူကြံတဲ့အပေါ်ရုရှားပါဝင်အလုံးရဲ့သဘောတူညီချက်တောက်ချန်နေကမရခဲ့ပဲစနေနေ့မှာမွဲခွဲဆုံးဖြတ်ဖို့ရှေ့ဆိုင်လိုက်ရပါတယ်။တောက်ချန်နေမှာမွဲခွဲဖို့အရင်စီစဉ်ခဲ့ပေမဲ့ရုရှားဘက်ကဗီဒီယိုသုံးပါကိုရှောင်ရှားနိုင်ရေးဆက်ပြီးတော့ညှိနှိုင်းကြဖို့ပထမတောက်ချန်နေမနေ့ပိုင်းကိုရှေ့ခဲ့ပြီးမှနောက်တစ်ခါနေ့လယ်ဘက်ကိုရှေ့ကအခုလိုထပ်ရှေ့ခဲ့ရတာဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြံတဲ့မှာရုရှားရဲ့သဘောထားထည့်သွင်းဖို့နဲ့ဒီစာသားတွေကိုပြင်ဆင်ဖို့ညှိနှိုင်းရမှာသဘောတူညီချက်မရပဲဖြစ်နေကြတာပါ Student Thammaji Olofsku ကသဘောတူညီမှုရဖို့နှိစက်လာခဲ့ပေမဲ့ကွာခြားချက်တွေကိုအပြည့်အဝသဘောတူရစင်မရောက်ခဲ့ဘူးလို့ဆိုပါတယ်တကယ်တော့ဒီဆုံးဖြတ်ချက်မူကြံပေါ်စာသားတွေနေတော့ရုရှားဘက်ကစကြောင်းွက်ခဲ့တာကြောင့်ဒီကုလသမဂ္ဂသံတမန်တွေအနေနဲ့အားလုံးသဘောတူညီမှုရဖို့အခုလိုခက်ခက်ခက်ခက်ဆက်ညှိနှိုင်းနေကြတာဖြစ်ပါတယ်ခင်ဗျ